ဂျာမနီအစိုးရကရုရှားတန်တမန်တွေကိုနှင်ထုတ်ခဲ့တာကိုလက်စားချေတုံ့ပြန်တဲ့အနေနဲ့အယူအတက်တူဂျာမနီတန်တမန်40ကိုမလိုလားအပ်သူတွေဖြစ်နေရုရှားကနှင်ထုတ်လိုက်တယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဘာလင်ရုရှားတန်ယုံအရာရှိအများပြားကိုမလိုလားအပ်သူတွေဖြစ်နေဂျာမနီအစိုးရကဧပြီ4ရက်နေ့မှာကြေညာပြီးနှင်ထုတ်ခဲ့တာကြောင့်အခုလိုဆုံးဖြတ်ရတာဖြစ်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျာမနီနိုင်ငံခြားရေးဝန်ကြီးအန်လန်နာဘာဘော့ကတော့သူတို့နှင်ထုတ်လိုက်တဲ့ရုရှားတွေဟာဂျာမနီမှာသူတို့ရှိနေခြင်းအကျဉ်းတန်တမာရေးလုပ်ငန်းဘာတစ်ခုမှလုပ်တာမတွေ့ရဘဲဂျာမနီရဲ့လွတ်လပ်မှုနဲ့ဂျာမန်အတိုင်းဝိုင်းကြားသိရှိမှုကိုစတင်တဲ့အလုပ်တွေကဆက်နှင့်တကျလုံဆောင်ခဲ့တာဖြစ်ကြောင်းပြောပါတယ်။အခုရုရှားကနေနှင်ထုတ်ခံရတဲ့တန်တမာတွေကတော့ခက်ခဲတဲ့အခြေအနေအောက်မှာတော့နှစ်နိုင်ငံဆက်ဆံရေးအတွက်ကောင်းကောင်းမွန်မွန်ဆောင်ရွက်နေသူတွေဖြစ်တဲ့အတွက်အခုလိုသူတို့ကိုနှင်ထုတ်တဲ့လုပ်ရဟာရုရှားအတွက်ပင်ထိခိုက်စေတယ်လို့ပြောပါတယ်။ယူကရိန်းကိုရုရှားတွေဝင်ရောက်ကျူးကျော်ခဲ့ပြီးယူကရိန်းကဘူချာမျိုးကလေးမှာအရက်သားတွေအစုလိုက်တပ်ဖြတ်ခံရတဲ့ဒဏ္ဍာရီထပ်ပေါ်လာခဲ့ပြီးတဲ့နောက်ရုရှားတန်တမာတွေကိုနှင်ထုတ်တဲ့ဥရောပနိုင်ငံအများပြားထဲမှာဂျာမနီနိုင်ငံလည်းပါဝင်ခဲ့တာဖြစ်ပါတယ်။